ပြည်ပရောက်မဲဆန္ဒရှင်တွေကြိုတင်မဲပေးရမှာမဲလက်မှတ်မဆုံးလင်းတဲ့အတွက်ရသလောက်ပဲမဲပေးခဲ့ကြသူတွေနဲ့မဲစင်းမှာနာမည်ပါပြီးတော့မဲမပေးရသူတွေအတွက်မဲလက်မှတ်တွေထပ်ပြီးတော့ပို့ပေးမယ်လို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောဆိုလိုက်ပါတယ်။ဒါပေမဲ့အချင်းအကန့်အသတ်ကြောင့်နိုင်ငံအနည်းအနားကတိုင်းပြည်တွေကိုပဲပို့နိုင်မယ်လို့လည်းသူကပြောပါတယ်။လက်ရှိချုပ်တင်မဲပေးတာမှာတွေ့ကြုံရတဲ့ပြဿနာတွေဟာပြည်တော်စုရွေးကောက်ပွဲကော်မရှင်အပါအဝင်နိုင်ငံခြားရေးဝန်ကြီးဌာနနဲ့မဲဆန္ဒရှင်ပြည်သူတွေရဲ့အားနည်းချက်ကြောင့်ဖြစ်တယ်လို့လည်းသူကပြောဆိုလိုက်ပါတယ်။ VOA သတင်းတောက်မတ်မီခါကသတင်းပေးပို့ထားပါတယ်ရှင်။
ဒီကနေ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေတွေ့ဆုံချိန်မှာခုလိုပြောဆိုခဲ့တာပါ။ကြိုတင်မဲပေးရမှာအခက်အခဲကြုံတွေ့နေရတဲ့ပြည်ပရောက်မဲဆန္ဒရှင်တွေအနေနဲ့အချိန်အကန့်အသတ်ရှိတာကြောင့်ဝေးလံတဲ့နိုင်ငံရဲ့ခြားတိုင်းပြည်တွေမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေအတွက်ကတော့ပြန်ပြီးမဲပေးခွင့်ရဖို့မသေးကြဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကခုလိုပြောဆိုလိုက်ပါတယ
်။အားနည်းချက်တွေကတော့ကော်မရှင်ဘက်ကရောနိုင်ငံဝန်ကြီးဌာနဘက်ကရောမဲဆန္ဒရှင်တွေဘက်ကရောအတွေ့အကြုံတွေမရှိတဲ့အခါကျတော့ဒီပုံမှာအချွေးအန်ဒဂျက်တွေရှိကောင်းရှိပါမယ်။ဘယ်လိုပဲဖြစ်ကော်မရှင်နေနဲ့တော့အဆွမ်းကိုကျွန်တော်ကြိုးစားပေးနေတယ်လို့ဒါကြောင့်ပြောချင်တယ်။အကြောင်းမျိုးမျိုးကြောင့်နော်မပါသွားဘူးဆိုရင်အချိန်မီတဲ့တိုင်းပြည်တွေဆိုကျွန်တော်ပို့ပေးနိုင်အောင်ကြိုးစားပါမယ်။ဒါကျွန်တော်တို့နိုင်ငံဝန်ကြီးဌာနညှိနေပါတယ်။အချို့တော့တိုင်းပြည်တွေကအချိန်မမီဘူးဆိုရင်တော့လည်းပဲပို့ပေးပြစ်တော့မဟုတ်ပါဘူး။ကျွန်တော်ပြောနိုင်တာတော့စင်ကာပူလိုအနည်းနာမရှိစင်ကာပူဆိုလည်းအများလည်းအများစုပါဒါမျိုးဆိုတော့ကျွန်တော်တို့အဲသူတို့ရှိကဘယ်သူတွေဘယ်သူတွေဟာနော်နာမည်စင်ပါပါလေးနဲ့မလက်မမရဘူးဆိုရင်ကျွန်တော်တို့ဖုတ်ပြပါမယ်ဝေးတဲ့ဟာတွေကျတော့ကျွန်တော်တို့အခက်အခဲရှိပါမယ်ဖြစ်နိုင်သမျှနော်နိုင်ငံတိုင်းဝန်ကြီးဌာနနဲ့ကော်မရှင်နဲ့ပူးပေါင်းပြီးတော့ဆောင်ရွက်ပေးမယ်တော့ပဲပြောချင်ပါတယ်
နိုင်ငံပြင်ပရောက်နိုင်ငံသားတွေအနေနဲ့ကြိုတင်မဲ့ပေးခွင့်မရတဲ့ကိစ္စကိုရွေးကောက်ပွဲကော်မရှင်အနေနဲ့အကူအညီပေးမယ်ဆိုရင်အဆင်ပြေသွားနိုင်ပေမဲ့ကော်မရှင်အနေနဲ့ဘလို့လုပ်မလဲဆိုတော့ကိုတိတိကျကျပြောတာမရှိဘူးလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုအလုံးမှုဆောင်ဦးညံဝင်းကအခုလိုပြောပါဗျ။
အဲ့တော့ကော်မရှင်ကအကူအညီပေးမယ်ဆိုရင်တချို့နေရာတွေသက်သာသွားမယ်လို့အငယ်လို့ထင်တယ်။သို့တော့ကော်မရှင်ဘာလုပ်လဲဆိုတာတော့အငယ်လို့လည်းမသိပါဘူးအကျိုးဆက်အားလေအငယ်တို့တော့မျောလင့်တယ်အ ਨੇ စုဖြစ်ပါစေလို့ပဲဆုတောင်းတယ်အများစုပြစ်တယ်ဆိုရင်တော့ဒီရုပ်ောက်ပွဲကမျှတမှုမရှိတော့ဘူးလို့ပြောအောင်ပေါ့အ ਨੇ စုဆိုရင်တော့ဒါချင်းငင်ပြီးတော့ဆုံးဆုံးကြအောင်အ ਨੇ စုဖြစ်ပါစေလို့ပဲဆုတောင်းပါတယ
်အမျိုးသားဒီမိုကရေစီပါတီတကဦးကျော်ကတော့ကြိုတင်မဲ့ပြဿနာကိုဖြေရှင်းဖို့ကော်မရှင်မှာတာဝန်ရှိတယ်လို့ခုလိုပြောဆိုလိုက်ပါတယ
်အဲ့ဒါသူ့ဥစ္စာမှာဖြစ်တယ်တာယုံနဲ့ကော်မရှင်ပေါင်းဖို့တည်တယ်အပြည့်တို့သူကထုတ်ပေးရပို့ပေးရမယ်။နော်အမျိုးသားလွတ်တော်မဲကိုအမျိုးသားတော်မဲကိုပို့ပေးရမယ်။တိုက်ဒေသကြီးပြည်နယ်လွတ်တော်မဲကိုမဲတွေပို့ပေးရဘဲဆက်တွေပို့ပေးတာကဘာခေါ်မလဲဆိုအလွတ်တွေပို့ပေးရမှာထုံးတာလေ။သူအဲ့တော့မှဟိုကြမှာသူကတန်ယုံကအဲဥစ္စာတောင်းကအရာရှိကမဲယုံဘူးကိုသာလက်မထိုးပြီးထုတ်ပေးရမှာ။အဲ့ဒီစာရွက်ကသူ့မှာမရှိဘူးဆိုတော့ကော်မရှင်နဲ့တောင်းဝင်ပဲဖြစ်သွားပြီပေါ့။ဒါကော်မရှင်တောင်းဝင်ရှိသွားကြမှုဒီမဲနှိမ့်နာမှုကတိုက်ပြည်အတွက်နှိမ့်နာတဲ့အတူတူပဲဖြစ်သွားမှာ။ခုလိုမဲပေးခွင့်ဆုံးရှုံးတဲ့ပြည်ပရောက်နိုင်ငံသားအတွက်ဒီမဲရရှိဖို့တဲ့သူတန်ယုံနဲ့ယူစီနဲ့ဆက်သွယ်ပြီးအများဆုံးအကောင့်တွေပေါ်ကြရပြီဒီကိစ္စပြေလည်သွားနိုင်ပါတယ်ဒီမဲစင်းကပို့တာဘာမှပြဿနာမဟုတ်ဘူးလေဘာဖြစ်လို့မဲစင်းကမပါဆာရွက်မရောက်အောင်မှာလဲမရအောင်မှာလဲဆိုတာဒါကောင်းတဲ့အလားလားမဟုတ်မဲဆာရွက်မရဘူးဆိုတာဒါမဖြစ်တဲ့ဆာရွက
်လက်ရှိမှာတော့နိုင်ငံပေါင်း38နိုင်ငံမှာရှိနေတဲ့တန်ယုံပေါင်း44ယုံကသက်ဆိုင်ရာတန်ယုံတွေအစီအစဉ်နေနဲ့မဲပေးရတက်မှတ်ပြီးကြိုတင်မဲပေးခြင်းလုပ်ငန်းကိုစတင်ဆောင်ရွက်လျက်ရှိပါတယ်စင်ကာပူနိုင်ငံဂျပန်နိုင်ငံတောင်ကိုရီးယားမလေးရှားထိုင်းနဲ့ဩစတြေးလျပြည်တိုင်စတဲ့နိုင်ငံတွေမှာရောက်နေတဲ့မြန်မာနိုင်ငံသားတွေဟာကြိုတင်ပေးတဲ့အချိန်မှာမဲစင်းတဲ့ပါပေမဲ့မဲလက်မှတ်မပါတာမဲပေးတဲ့ပုံစံဖြည့်ပေမဲ့မဲစင်းတဲ့မပါတာကြိုတင်မဲလက်မှတ်အရေးအတွက်မှားရင်တာစတဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်ဒီအတွက်ရွေးကောက်ပွဲကော်မရှင်ရဲ့လှုပ်ရက်ပေါ်ဝေဖန်မှုတွေထွက်ပေါ်လျက်ရှိပါတယ်ပြည်ပရောက်မြန်မာတွေအနေနဲ့ကြိုတင်ဆန္ဒမဲတွေကိုနိုင်ငံတကာတန်ယုံတွေမှာပြီးခဲ့တဲ့တင်းငွေနေကနောက်ဆုံးထားပေးခဲ့ကြရတာပါမဲပေးသူများပြားလွန်းလို့အချိန်မလုံလောက်တာကြောင့်စင်ကာပူနိုင်ငံနဲ့ဂျပန်နိုင်ငံကမြန်မာတန်ယုံတွေကတော့ကြိုတင်ဆန္ဒမဲပေးရက်ကိုတိုးမြင့်ပေးခဲ့ပါတယ်မဲပေးတာမှာမဲပြားမလုံလောက်မှုတွေအတွက်ထပ်ပို့ပေးမယ်လို့ကော်မရှင်ဥက္ကဋ္ဌကပြောပေမဲ့ဒီလိုလှုပ်ဆောင်နိုင်ဖို့တန်ယုံတွေနဲ့ဘလို့ညှိနှိုင်းစီမံထားတယ်လဲဆိုတာကိုတော့အတိအကျပြောဆိုခဲ့ခြင်းမရှိပါဘူးပြည်တွင်းမှာတော့ကြိုတင်မဲတွေကိုအောက်တိုဘာ29ရက်နေ့မှာစတင်ပေးရမှာဖြစ်ပါတယ်ရှင်